ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်တန်လျပြင်ဆင်သတ်မှတ်တင်ကြောင်းပြည်တော်လူရှိနေချုပ်ယုံရဲ့အကြံပြုချက်ကို HRC အာရှလူခွင့်ရေးကော်မရှင်ကကြိုးဆိုလိုက်ပြီးပုံမှန်66ဂါကြီးမှပြင်ဆင်စရာအချက်တွေရှိနေတဲ့ကြောင်း HRC ကပြောပါတယ်ဒီအကြောင်းကိုစစ်ပြီးနားဆင်ရမှာပါ2013ခုနှစ်တုန်းကပြဋ္ဌာန်းခဲ့ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့လူအများရဲ့ဝေဖန်ခြင်းခံရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးဟာအာမခံပေးတဲ့ပုံမှန်အဖြစ်ပြန်လည်ပြင်ဆင်တတ်မှတ်တဲ့လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုပြည်တော်စုရှိနေချုပ်ယုံကအကြံပြုထားတယ်လို့ NLD အစိုးရတနည်းပြေလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမေလ4ရက်ကြာသပတေးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှိနေချုပ်ယုံရဲ့အတွင်းဝန်ဒေါ်နုနုရင်ကအခုလိုပြောဆိုသွားပါတယ်
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ပုံမှန်66ဂါကြီးကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကဥပဒေကြမ်းအဖြစ်ပြင်ဆင်ရေးဆွဲနေပြီးဒါနဲ့ပတ်သက်လို့သဘောထားတောင်းခံလာတဲ့အတွက်66ဂါကြီးကိုအာမခံပေးတဲ့ပုံမှန်အဖြစ်ပြင်ဆင်တင်ကြောင်းရှင်းနေကြုံယုံကအကြံပြုခဲ့တာပါဒီအကြံပြုချက်အတိုင်းပုံမှန်66ဂါကြီးကိုပြင်ဆင်ဖို့လိုတယ်လို့ HRC အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကပြောပါတယ
်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်နေနဲ့ပတ်သက်လို့ပြောရင်တော့ပုံမှန်66ကအတိုင်းအတာတစ်ခုအရာကန့်သတ်ထားတယ်လို့ကျွန်တော်တို့မြင်ရတာပေါ့နော်သို့တော်လည်းပဲဒီဥစ္စာကိုဖျက်သိမ်းဖို့တင်လားမတင်ဘူးလားဆိုတဲ့ကိစ္စမှာတော့အဲ့ဒီကိစ္စကိုဖြတ်ဖို့အတွက်ကြိုးစားရတဲ့ဆိုလို့ချင်းဝင်ကြီးတီလျှော့ပေးပြီးတော့ဒီတက်ကအောင်ပြင်ဆင်သွားတဲ့ဒါရကကြီးရှိနေတဲ့အတွက်ကျွန်တော်ကဒီပုံမှန်66ကိုလည်းဖြစ်တာတဲ့ဆိုလို့ချင်းတော့အာမခံပေးနေတဲ့အမှုဖြစ်အောင်လုပ်ဖို့လိုတယ်အဲ့တော့ရှင်းနေကြုံယုံကအကြံပေးတိုက်တွန်းနေဆိုလို့ရှိရင်အခုကထောင်းလန်း3လအထနိုင်တဲ့အမှုမျိုးဖြစ်တဲ့အတွက်ရေးရေးပိုင်နေမှုဖြစ်တယ်ရေးရေးပိုင်နေမှုဖြစ်တဲ့အတွက်အာမခံပေးလို့မရဘူးအဲ့တော့ဒီ၃နှစ်ကနေပြီးတော့နည်းနည်းတော့ဒီဆော့ပြလိုက်တယ်ဆိုလို့ရှိရင်ရေးရေးမပိုင်တော့တဲ့အတွက်အမကံပြင်နိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်ဒီဥပဒေကိုပြန်လဲပြင်ဆင်ပြဌာန်းလာရဲ့ဆိုလို့ရှိရင်တော့နှုတ်နှစ်ဖက်လုံးအတွက်အချိန်ကြီးနဲ့အချိန်ကြီးမျိုးဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဥပဒေမှာတော့ထောင်နှံ၃နှစ်နဲ့အထက်ချမှတ်နိုင်တဲ့အမှုတွေကိုရဲကအေးအေးယူလုပ်ပိုင်ခွင့်ရှိတဲ့ရဲအေးပိုင်မှုအဖြစ်သတ်မှတ်ထားတာကြောင့်66ဂါကြီးအတွက်အမကံပေးဖို့ဆိုရင်ပြည်တံကိုထောင်ဒဏ်2နှစ်နဲ့အောက်ဒါမှမဟုတ်ငွေဒဏ်အဖြစ်သာတတ်မှတ်ဖို့လိုတယ်လို့ HRC ကပြောနေတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာမေးခွန်းထုတ်စရာတွေရှိနေသေးပဲလို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ်
။ခင်ဗျာရှားရှားကျွန်တော်တွေ့ရတဲ့ဥစ္စာတွေကတော့ချက်ကမီအမှုပေါ့နော်။ချက်ကမီမှုရယ်နောက်ပထမခွန်ကြာလေးမှုရယ်ကြပြဆရာမောင်ဆောင်ခါရဲ့အမှုကြီးရယ်အဲ့ဒီအမှုကြီးမှာတော့ဒီအထက်ကဖိအားပေးတဲ့အတွက်ဒီစီစီရတဲ့အမှုကြီးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်လူလက်တဲ့တရားစီရင်စနစ်ကိုတရားရုံးတွေကလူလူလက်လက်မဖော်ဆောင်နိုင်ဘူးတကြီးကတော့ဥပဒေတွေဘယ်လိုပဲကြောင်းနေကြောင်းနေဘလောက်ပဲချော့ပြီးဖြစ်နေဖြစ်နေဒီဥစ္စာကကျွန်တော်တို့ဆွဆွခံရတဲ့လူတွေအတွက်ကတော့ဘူးပြန်မဆင်းရမယ့်အခြေအနေဖြစ်တယ်လို့ကျွန်တော်မြင်ပ
ါတယ်ဆက်စပ်ရောက်ခါကြီးနဲ့ပတ်သက်လို့ရှင်းနေချုပ်ရုံရဲ့အကြံပြုချက်ပါတဲ့ဥပဒေမူကြမ်းကိုဝန်ကြီးဌာနကိုပြန်လည်ပြေးပို့ထားပြီးအဲ့ဒီကတစ်ဆင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့ဂျုံဂျုံရင်းနဲ့တည်ငင်ရေးကော်မတီအစိုးရအဖွဲ့နဲ့ပြည်တော်စုလွှတ်တော်ကိုပြေးပို့သွားမှာဖြစ်ကြောင်းသိရပြီးအဲ့ဒီနောက်ပိုင်းအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှာဆွေးနွေးအကြီးပြုသွားမှာဖြစ်ပါတယ်။လက်ရှိမှာ66ဂါကြီးနဲ့တရားစွဲဆိုရတဲ့အမှု54မှုရှိနေပြီးအာမခံမရဘဲအချုပ်ကျနေတဲ့အမှုက6ခုနဲ့ပြည်တံချခံရတဲ့အမှု8ခုရှိနေကြောင်းသိရပါတယ်။2013ခုနှစ်အော်တိုဝါလာမှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပါပေါ်ပြချက်မှာတော့ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးလူပုဂ္ဂိုလ်တူဦးကို6လန့်ငွေတောင်းခံတာအနိုင်အထက်ပြုတာအတရေပြက်နှောက်ရက်တာမလျော်ဩဇာတုံးခြင်းဒါမှမဟုတ်ချင်းချောက်တဲ့လူရက်တွေမရှိသေးဖို့တားမြစ်ထားတာဖြစ်ပါလေခင်ဗျာ